ဒီလ၄ရက်နဲ့၅ရက်နေ့တွေမှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်တီးဆွေးနွေးပွဲကိုတရုတ်နိုင်ငံကဟန်ဂျိုးမြို့မှာတရုတ်အင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာစမ်းသစ်တီထွင်မှုတွေကိုအားပေးတဲ့စီးပွားရေးပုံစံသစ်တစ်ခုတည်ဆောက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေကြားဝင်ကြွားပြနိုင်ဖို့ရည်ရွယ်ကြိုးပမ်းနေတာပါ။ကမ္ဘာလုံးဆိုင်ရာဖန်တာရေးအကြက်တဲကာလဖြစ်တဲ့2008ခုနှစ်မှာ G20 ထိပ်တီးဆွေးနွေးပွဲကိုစတင်ခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုတွေနဲ့ဗန္ဒာရေးဆိုင်ရာမူဝါဒတွေညှိနှိုင်းချမှတ်ရမှာအထောက်အကူဖြစ်စေဖို့ဒီထိပ်တီးစီးပွားပွဲကိုစတင်ခဲ့တာဖြစ်ပြီးဖွံ့ဖြိုးတဲ့နိုင်ငံတွေကိုပုံမပါဝင်ပြောဆိုခွင့်လည်းပေးထားပါတယ်။ထိပ်တီးဆွေးနွေးပွဲမတိုင်ခင်ဟန်ဂျိုးမြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ယင်းနည်းမြှုပ်နှံမှုတွေနဲ့ပတ်သက်လာရင်တရုတ်နိုင်ငံမှာအများအားလိုကြုံရတဲ့အတားအဆီးတွေ၊စမ်းသစ်တီထွင်မှုတွေနဲ့ပတ်သက်တဲ့မေးခွန်းထုတ်စရာအခြေအနေတွေဟာတရုတ်အစိုးရအတွက်အရေးတကြီးလှုပ်ဆောင်တဲ့ကိစ္စရပ်တွေကိုတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းတာမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့လေ့လာသုံးသပ်သူတွေကပြောကြပါတယ်။အခုထိပ်တီးဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စကအဓိကဆွေးနွေးမယ့်အကြောင်းလေးမှပါဝင်ပါလိမ့်မယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းနှေးကွေးတာနဲ့ကြုံလာရတဲ့တိုင်အောင်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်ပြီးကမ္ဘာလုံးဆိုင်ရာယင်းနှိမ့်မြှုပ်နှံမှုတွေလည်းပုံမအားကောင်းလာနေစေဖြစ်ပါတယ်။